American နဲ့တရုတ်တို့ကြားကုန်သွယ်ဆန်ဆင်းရဲမှုတွေမကြခင်ဂျပန်တွင်ပြန်လည်ဆက်တင်တော့မယ်လို့သမ္မတအင်ဂျီအမျိုးသားစီးပွားရေးကောင်စီဒါရိုက်တာ Larry Kudlow က VOE ကိုပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းဆင်းရဲပွဲကိုဆက်လုံမှာဖြစ်ကြောင်းပြောသလိုဆင်းရဲပွဲမှာ American ကုန်သွယ်ဆန်အထူးကိုယ်စားလှယ် Robert Lighthizer နဲ့ဗန်နိုင်းဝန်ကြီး Steven Mnuchin တို့က American ဘက်ကဥဆောင်ဆင်းရဲမယ်လို့ပြောပါတယ်။ဆင်းရဲမှုတွေအတွက် American ဘက်ကတရုတ်နိုင်ငံကိုသွားမှာမဟုတ်ဘူး။တရုတ်ဘက်ကလည်း American ကိုလာရောက်ဖို့ရှိမရှိသူမသိသေးဘူးလို့ပြောပါတယ်။တောက်ချန်နေကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတတို့ဂျပန်နိုင်ငံအိုဆာကာ G20 ထိပ်သီးဆွေးနွေးပွဲမှာအချိန်တော်ကြာတိတံကြွဆွဆွေးနွေးခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်ကနှစ်နိုင်ငံကုန်သွယ်ဆိုင်ရာအရာရှိတွေကြားတယ်လီဖုန်းနဲ့ဆွေးနွေးမှုတွေလုပ်နေပြီးနှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်လာပြီလို့ပြောပါတယ်။ဒါကြောင့်အမေရိကန်တရုတ်နှစ်နိုင်ငံကြားတစ်နှစ်လောက်ကြာတဲ့ကုန်သွယ်ဆက်ပွဲဟာပြည်ငြိမ်းမှုရသွားတဲ့အတွက်သမ္မတချင်းချောက်တို့နောက်ထပ်တရုတ်ကုန်ပစ္စည်းဒေါ်လာဘီလီယံ300ဘူးလောက်တဲ့85ရာခိုင်နှုန်းတိုးကောက်ခံမှုမလုပ်တော့ပါဘူး။